မြန်မာတပ်မတော်နဲ့လက်ရှိတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ MNDAA ကိုကန်တက်အပါအဝင် DNLA AA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်ကိုင်လမ်းစဉ်ကိုဆွလွန်ကြောင်းကြီးညာပြီးတော့ငင်းကြီးလုပ်ငန်းစဉ်မှာပါဝင်လာရေးအစိုးရနဲ့တပ်မတော်ကစိတ်ရှိတီးခံပြီးဆက်လက်ဆောင်ရွက်သွားမယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကသဘောထားကြီးညာချက်ထုတ်ပြန်ထားပါတယ်လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့မတ်လ6ရက်နေ့ကထုတ်ပြန်ခဲ့တဲ့တပ်မတော်ရဲ့ကြီးညာချက်ပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့တုံ့ပြန်ချက်သိရအောင်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရလည်းဖြစ် DNLA တအောင်းပလောင်တက်ထွေထွေတင်းအတွင်းမူဘုံမှုချုပ်တာဖုံးကျော်ကိုမန်အင်ဂျင်နီယာကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးပြောပြပါတယ
်ကျွန်တော်တို့ဘယ်ခွဲခြားပြီးတော့မှလက်နဲ့ဆွံ့ရမယ်လက်နဲ့အပ်မယ်ဆိုတဲ့ဂရိပေးမှသာလေဒီအခုပြောနေတဲ့ဘာမှတိချာရည်ရမှုမရှိသေးတဲ့ငင်းချင်ရည်သူ့ရဲ့ငင်းချင်ဖြစ်စင်တဲ့ပါလို့ရမယ်ပြောတဲ့ဟာကဒါကမြန်မာတပ်မတော်ရဲ့ငင်းချင်ရည်တကယ်လူလာတဲ့ဆန္ဒမရှိဘူးတန်းတူညီတာမရှိဘူးလို့ကျွန်တော်တို့မြင်ပါတယ
်အဲ့ဒီထောက်ပြန်ချက်ထဲမှာပါတဲ့ဒီတပ်မတော်ကသူတို့ကင်ဆွဲထားတဲ့ငင်းချင်ရည်မူဝါဒ6ရက်ကရောတကယ်ပဲအလုပ်ဖြစ်မယ်လို့ထင်ပါသလားရှင်
မြန်မာတမတော်ကသူငင်းချင်းမှု6ရက်နေပဲ깟ပြီးလုပ်မယ်ဆိုရင်တော့မြန်မာနိုင်ငံကဘလို့မှပြည်သူစစ်ကိုမရက်နိုင်ဘူးဘလို့မှဒီကျွန်တော်တို့ဒီပြည်တော်စုတကယ်ကိုကျွန်တော်တိုင်းတိုင်းညီညီလေးလုပ်ပြီးတော့မှဆောင်ရွက်နိုင်မယ့်ခြေလမ်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံပြည်သူစစ်ကိုရက်ဆဲပြီးတော့မှတကယ်ငင်းချင်းရဖို့ဆိုရင်တော့ဒီမြန်မာတမတော်အနေနဲ့ဒီလက်ရှိအစိုးရရဲ့မူဝါဒလက်ရှိရဲ့အစိုးရအောက်မှာနေပြီးတော့မှငင်းချင်းကိစ္စတွေဆောင်ရွက်ဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်
နောက်ပြီးတော့ဒီတက်မတော်ရဲ့ထုတ်ပြန်ချက်မှာမက်လ6ရက်နေ့က MNDA ကိုကန့်တက်တွေကနေသူတို့ဒီနေရာပေါင်း9နေရာကိုပေါ့နော်တပြိုင်နက်သေးဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်အဲ့တော့တကယ်ပဲအနိုင်တိုက်နိုင်မယ်လို့ထင်လို့ဝင်တိုက်တာပါလားရှင
်ကျွန်တော်တို့ကဒီမြန်မာတက်မတော်လည်းသူထုတ်ပြန်ချက်ထဲမှာလည်းပြထားပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကတည်းကဒီဇင်ဘာလကတည်းကကျွန်တော်တို့ဒီကုကန့်ရဲ့တက်မှ1%ဒီလောက်ကန့်ရဲ့အပေါ်ဖက် -30 30လောက်ပွားတဲ့နေရာမှာကျွန်တော်တို့အပြင်းအထန်ထူးဆင်းနေတယ်အဲ့မှာရွာသားတွေအကုန်လုံးပြေးနေရပြီလက်နေကြီးတွေ130 150ပြီးတော့လေကြောင်းစစ်စင်ရေတော့တောက်လျှောက်တလှကြကြောအပြင်းထန်ချနေတယ်ဘူးမှဘာမှမတိကြဘူးကျွန်တော်တို့ကစစ်တန်ကလူလဲခံနေရတယ်ဒါကြောင့်မို့ကျွန်တော်တို့ကဒီအခုစစ်စင်ရေဆောင်ရွက်နေခြင်းဖြစ်ပါတယ်
အဲ့တော့ဒီတိုင်းသားပြည်သူတွေပါစစ်ဘေးဒုက္ခခံနေရတော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေပေါ့နော်ဗိုလ်မှူးတို့ဘက်မှရောတာဝန်ရှိတယ်လို့မထင်ဘူးလားရှင
်တိုက်ပွဲဖြစ်ပြပြီဆိုတော့နှစ်ဖက်စလုံးမှာတာဝန်ရှိပါတယ်ကျွန်တော်တို့လည်းဒေသခံပြည်သူလူထုကျွန်တော်တို့အသက်နိုင်ဆုံးတော့ဘေးကင်းရာဖြစ်အောင်ကျွန်တော်လည်းအသက်နိုင်ဆုံးကျွန်တော်ကြိုးစားကြတယ်ကျွန်တော်တို့အနေနဲ့လည်းလူထုအတွက်အများကြီးစိတ်မကောင်းရှိတယ်ကျွန်တော်အသက်နိုင်ဆုံးအငင်းချမ်းဆုံးနည်းလမ်းနဲ့လည်းဖြေရှင်းလို့မရတဲ့အနေအထားမှာဖြစ်နေတာပေါ့
အခုအခြေအနေကတော်တော်လေးဆိုးနေတယ်ပေါ့နော်မြန်မာစစ်တပ်ကလည်းထိုးစစ်တွေနဲ့အပြင်းထန်ပြန်တိုက်နေတဲ့အခုဗိုလ်မှူးတို့ရည်ရွယ်ထားတဲ့ဒီနှစ်ဖက်တွေ့ဆုံဆွေးနွေးရေးနိုင်ငံရေးရာဆွေးနွေးရေးရာလည်းဖြစ်မလာသေးဘူးဒီလိုတိုက်ပွဲတွေမျိုးမဟုတ်ပဲနဲ့တခြားလမ်းကြောင်းရောမရှိဘူးလားရှင
်နံပါတ်1တစ်ချက်ပြောချင်တာက NCE NCE ကငကူတို့ကကျွန်တော်ဆွေးနွေးတဲ့ NCE ကတကယ်အပြစ်ခဲရစေနိုင်ဘူးဒါပေမဲ့ NCE ဒီနောက်ပိုင်းဒီမြန်မာတမတော်ကပြုပြင်ပြောင်းလဲတဲ့ NCE ကထိုးခဲ့တဲ့ NCE ထိုးခဲ့တဲ့ဒိုင်းနာအဖွဲ့တွေတော်မှာမြန်မာတပ်မတော်တိုက်ပွဲတွေဖြစ်နေလားဒီ NCE လက်တွေ့တကယ်ကိုစစ်ပွဲတွေရက်ဆင်းနိုင်တဲ့ NCE မဟုတ်ဘူးဒါကြောင့်မို့ကျွန်တော်တို့မြင်တာကကျွန်တော်တို့တကယ်တိုက်ပွဲဖြစ်နေတဲ့အဖွဲ့အစည်းတွေနဲ့အခုလက်ရှိအစိုးရနဲ့တော့မြန်မာတပ်မတော်ကလည်းလက်ရှိအစိုးရစကောက်နားထောင်ပြီးတော့မှလက်ရှိအခြေအနေကိုကျွန်တော်ဆွေးနွေးပြီးတော့မှဒီအပြည့်ရဖို့လိုပါတယ်ဒါကကျွန်တော်တို့ပြောနေတဲ့ဒီပန်ခန်းထိပ်ပြီးညီလာခံကနေကျွန်တော်ပြောနေတဲ့လမ်းကြောင်းအစ်စ်ကိုရှာဖို့လိုတယ်ဒီ NCA လက်တွေ့အလုံးမဖြစ်တော့ဘူးလက်တွေ့အလုံးမဖြစ်တာကြာလဲဒါကလည်းမြန်မာတပ်မတော်ရမူတဘောသားတွေတောင်းပဲဖြစ်ပါတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကျတော့ကျွန်တော်တို့ကဒီလိုတွေ့ဆုံချင်တဲ့ဆွေးနွေးချင်တဲ့အရင်ဆုံးဆိုကျွန်တော်တို့ NCA တောင်းထိုးနိုင်တဲ့ကျွန်တော်ပြောတော့ညာလဲမြန်မာတပ်မတော်ကကျွန်တော်တို့လက်နဲ့ချမှလက်နဲ့အပ်ဖို့ဂရိပေးမှဒါလဲပါလို့ရမယ်ဟိုတနေ့တော့ကတော့ဘိုးဆုံးမြတ်ဆုံးပြောတဲ့အပိုင်းဆိုရင်ကျွန်တော်တို့ဘယ်အဆင့်မှပြေးမပါနိုင်ဘူးဆွေးနွေးသေးပွဲတယ်လည်းမပါနိုင်ဘူးငင်းချင်ဖြစ်စနေလည်းမပါနိုင်ဘူးယတိပြောရပါသေးတာအဲ့လိုပြောရတဲ့တပြိုင်နက်တည်းမှာလည်းကျွန်တော်တို့ထုစစ်တည်ဆင်တယ်ဆိုတော့ကျွန်တော်တို့ကဘာမှလုပ်လို့မရတော့ကျွန်တော်တို့ဟိုဒီလိုပဲမြန်မာတပ်မတော်ရဲ့ထုစစ်ကိုကျွန်တော်တို့ကအလူလိုက်ခံပြီးတော့တော့ဒီလိုပဲအပြတ်တော့ခံလို့တော့အချိန်ရတော့ကျွန်တော်တို့လည်းလက်မခံနိုင်ဘူးဒါကြောင့်မို့ကျွန်တော်တို့လည်းမတတ်နိုင်တဲ့အဆုံးကျွန်တော်တို့ကအခုလိုဟိုစီးရီလှုပ်ရှားမှုတွေပြန်လှုပ်ရတာဖြစ်ပါတယ
်ဟိုတရုတ်အစိုးရကလည်းဒီမကြသေးခင်ရပိုင်းတွင်ကသူတို့ရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေတွေပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးပြောသွားတယ်ဒါတွေကိုချက်ချင်းရပ်ပြီးတော့အပြစ်ခက်ရစေးရေးအတွက်ဆွေးနွေးကြပါလို့သူတို့ဘက်ကတိုက်တွန်းထားပါတယ်ဒီပေါ်မှာရော ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ကြီးရဲ့သဘောထားဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်တို့မြင်တာကတော့တေးအစိုးရအနေနဲ့ဒီထက်ပူပြီးတော့မှအာဖြည်းဖြည်းရရောက်ပြောဖို့လိုတယ်လှုပ်လဲလှုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဘာဖြစ်လဲဆိုတော့အခုတိုက်ပွဲတွေကဒီအခုတောက်လျှောက်ပြည်နေတဲ့လက်နက်ကြီးတွေဆိုရင်တေးရုပ်ဖက်ချန်းကိုတော်တော်များများကြာပါပြီမနေ့ကလည်းအများကြီးကြာပါတယ်ဆိုတော့ဒါတေးရုပ်ရဲ့တေးရုပ်လူထုတက်လက်တော်တော်အနေနဲ့များလာပါတယ်